အစားအသောက်စည်းဝါးနဲ့ဒေသသုံးရေအကူတွေပါဝတဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေတင်ဆောင်ထားတဲ့ကုန်တင်ကားတွေဟာအီဂျစ်နိုင်ငံဘက်ကဒီရာဖာနယ်စပ်ဂိတ်ကိုဖြတ်ပြီးတော့မှဒီဂါဇာကမ်းမြောင်ဒေသတွေကိုဒီကနေ့ဝင်ရောက်သွားနိုင်ခဲ့ပါတယ်။လွန်ခဲ့တဲ့သတင်းနှစ်ပတ်ကစလို့အစ္စရေးနဲ့ဟာမတ်ဆက်သွေးကြွားလို့ဖြစ်နေတဲ့စစ်ပွဲကြားမှာအကူအညီလိုအပ်နေတဲ့ပါလက်စတိုင်းပြည်သူတွေအတွက်အကူအညီအမြန်ဆုံးပို့ပေးဖို့ကုလသမဂ္ဂအမေရိကန်အပါအဝင်နိုင်ငံစုံကတန်တမာရေးအရကြိုးပမ်းခဲ့ပြီးတဲ့နောက်မှာဒီကနေ့မှာတော့ကုလသမဂ္ဂရဲ့ထောက်ပံ့ကူညီရေးပစ္စည်းတွေတင်ဆောင်ထားတဲ့ကုန်တင်ကားတွေဂါဇာကမ်းမြောင်ဒေသတွေကိုဝင်ရောက်ပို့နိုင်ခဲ့တာဖြစ်ပါတယ်။သဘောတူထားတဲ့အတိုင်းဒီနေ့အတွက်ကုန်တင်ကားအစီး20ဂါဇာကမ်းမြောင်ဒေသတွေကိုဝင်ရောက်ပို့ဆောင်တာဖြစ်ပါတယ်။ဂါဇာကမ်းမြောင်ဒေသကိုသွားတဲ့ကုန်လမ်းရေလမ်းအလုံးကိုအစ္စရေးတို့ကပိတ်ဆို့ပြီးတော့တိုက်ခိုက်နေတာသတင်းနှစ်ပတ်ရှိနေပြီမို့လူဦးရေ 2.3 သန်းလောက်ရှိနေတဲ့ပါလက်စတိုင်းပြည်သူတွေအတွက်အစားအသောက်နဲ့ဆေးဝါးတွေအလွန်အမင်းလိုအပ်နေပါတယ်။ဂါဇာကမ်းမြောင်ဒေသတစ်ခုလုံးမှာမီးတွေလည်းပြတ်နေတာမို့ဆေးရုံတွေမှာအရေးပေါ်မီးစက်တွေတုံးနေရတဲ့အတွက်လောင်စာဆီတွေလည်းကုန်လူဖြစ်နေပါတယ်။လူအသက်တွေဆန့်နိုင်ဖို့အရေးတကြီးလိုနေတဲ့ပစ္စည်းတွေကိုပါလက်စတိုင်းလာချမ်းဒီအဖွဲ့ကဝေငှပေးမှဖြစ်တယ်လို့ကုလသမဂ္ဂကပြောပါတယ်။အခုပေးပို့တဲ့အကူအညီတွေထဲမှာဆေးဝါးနဲ့အစားအသောက်တချို့ပါပေမဲ့လောင်စာဆီတွေတော့မပါဘူးလို့ဂါဇာဒေသကိုထိန်းချုပ်ထားတဲ့ဟာမတ်စ်အဖွဲ့ကပြောပါတယ်။အခုလိုဂါဇာကမ်းမြောင်ဒေသတွေကိုလိုအပ်နေတဲ့အကူအညီတွေပေးပို့နေတဲ့အချိန်ထဲမှာပဲအစ္စရေးတို့ဘက်ကလေကြောင်းတိုက်ခိုက်မှုတွေကိုလည်းဆက်လက်လှုံ့ဆော်နေပါရှင်။